မြန်မာနိုင်ငံလုံးဆိုင်ရာဆီယာဆီယမမြအဖွဲ့ချုပ်အနေနဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံမှုမှာဆီယာတို့အနေနဲ့ဘယ်လိုမျိုးတင်ပြချက်တွေရှိလဲ၊ဘယ်ချက်တွေကိုများအဓိကထားဆွေးနွေးမှုတွေရှိခဲ့လဲရှင
်။အဓိကထားဆွေးနွေးကြတော့ကျွန်တော်တို့အမျိုးသားပညာရေးဥပဒေပေါ့နော်။အဲ့ဒီအမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ထွက်လာမဲ့ဆက်ဆက်ဥပဒေဖြစ်တဲ့စနစ်ပညာဥပဒေပေါ့နော်။နောက်အခြေခံပညာရေးဥပဒေအဲ့ဒါတွေကိုအဓိကထားဆွေးနွေးတာပါခင်ဗျာ။ကျွန်တော်တို့ဘက်ကတော့စနစ်ပညာရေးဥပဒေရေးတဲ့အခါမှာကျွန်တော်တို့ဆီယာဆီယမတွေကိုနောက်ရင်းဆွဲတဲ့အခါမှာဖိတ်ကြားဖို့လို့အဲ့ဒါတစ်ခုတင်ပြချက်ရှိတယ်ပေါ့နော်။နောက်ပြီးတော့အခုလောလောဆယ်ဆီယာဆီယမတွေရဲ့ affiliation ဘဝတွေပေါ့နော်။ဟိုဘဝရီကအဖိနှိတ်ခံနေရတဲ့ဥမာတစ်ဖက်သက်အရင်းခံရတဲ့ဆရာဆရာမတွေရဲ့ကိစ္စမျိုးတွေကိုကျွန်တော်တို့အဓိကထားဆွေးနွေးကြည့်ပါတယ်။တို့ဟာတွေဆိုအမျိုးသားပညာရေးဥပဒေမှာခုံရေးထားတဲ့ဟာတွေကတတိယနဲ့တိုင်းဒေသကြီးဝန်ကြီးချုပ်တွေရဲ့ဝန်ကြီးဌာနရဲ့စိတ်ကုတ်နဲ့ဟိုအခွင့်အရေးပေးရတော့ဆရာဆရာမတွေကိုရဲ့အခွင့်အရေးကိုပညာရေးဝန်ကြီးဌာနကသတ်မှတ်ရမယ်ပေါ့။ဒါမျိုးတွေကြတော့ကျွန်တော်တို့ကလက်မခံနိုင်ဘူးလေ။ဥပဒေတွေတခါတည်းရေးဖို့လို့အဲ့ဒါတွေကိုဆွေးနွေးကြပါတယ
်။အစိမ့်ပညာရေးဥပဒေရေးဆွဲရေးကိုဒေါ်ဆန်းစုကြည်အနေနဲ့ဦးဆောင်ရေးဆွဲသွားမှာဖြစ်တဲ့အတွက်ဥပဒေပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးအကြံပြုပြောကြားခဲ့မှုတွေရှိပါလဲရှင
်။အနည်းပါးကတော့ဥပဒေဆိုတာကတော့ဟိုအကုန်လုံးတရားရဂိုင်းလုံးနဲ့မကောင်းပါဘူးပေါ့။အဲ့တော့အားနည်းချက်တွေလည်းရှိမှာပဲပေါ့။ဒါကိုကျွန်တော်တို့ကဟိုတစ်ခါတည်းချင်းမှလုပ်ရအောင်ပေါ့။ဘုံတိုင်းနဲ့တော့မရဘူးပေါ့နော်။အားကြောင့်ဟိုအချိန်ယူပြီးခံဖို့လို့ပေါ့နော်။ဟိုပြောတာပေါ့။အဲ့ဒါလေးအဓိကပြောပါတယ်အန်ဒီကတော့။အဲ့ဒီဥပဒေဟိုတော့အန်ဒီတို့ရေးတယ်ပေါ့နော်။အန်ဒီကဥဆောင်ပြီးလုပ်တာဆိုတော့ကျွန်တော်တို့အတူရေးတဲ့အခါမှာကျွန်တော်တို့ဖိတ်ကြားပါမယ်။တရားဝင်ဖိတ်ကြားပြီးတော့ကျွန်တော်တို့ဆွေးနွေးပါမယ်ပေါ့။အဲ့ဒါမျိုးတော့ဖြည့်ပြီးတော့ရပါတယ်။
ဒီပညာရေးဆိုင်ရာဥပဒေတွေရေးဆွဲရေးအတွက်ကိုဆရာမြအဖွဲ့ချုပ်အနေနဲ့ရောဘယ်လိုမျိုးသုံးသပ်အကြံပြုခဲ့ပါလဲရှင်
ကျွန်တော်တို့တင်ပြတာကတော့ဒီအဓိကကတော့ဒီတက်သူဥပဒေမှာပုံရည်တဲ့အချိန်မှာကျွန်တော်တို့ပါဝင်ခွင့်ရရေးပေါ့အမျိုးသားပညာရေးဥပဒေကိုလည်းကျွန်တော်တို့ကဟိုအလုံးစုံပြီးတော့ဟိုမကျေနပ်နိုင်ဘူးလေဟိုကျေနပ်လောက်တဲ့အနေထားရအောင်လို့ပေါ့နော်ဝိုင်းလို့ကြဖို့လို့တော့အဖြေလေးရတာပေါ့အဲ့ဒါမျို
းတပိတ်စကြောင်းမှာပါဝင်သွားတဲ့ဆရာဥပဒေအောင်လည်းထောင်ချထားမှုရှိတယ်အရေးယူမှုတွေလည်းရှိတယ်ဆိုဆရာတို့အနေနဲ့ရောဒီဆရာမြအဖွဲ့ချုပ်ကိုစားအနေနဲ့ပတ်သက်ပြီးအဲ့ဒီအခြေအနေရောတင်ပြဆွေးနွေးမှုကဘယ်လိုမျိုးတွေရှိခဲ့ပါလဲရှင
်ကျွန်တော်တို့အဲ့ဒါကိုလည်းဆွေးနွေးပါတယ်ဆွေးနွေးတဲ့အခါမှာပေါ့နော်ဥယျာဉ်အောင်ကတစ်ဖက်သက်ပေါ့နော်အရေးမကြီးလို့ပြောတယ်သူတို့ကဥယျာဉ်အောင်ဘက်ကလည်းတပိတ်လှန်ပေးခဲ့တယ်ပေါ့နော်အဲ့ဒါကိုအခုမှကျွန်တော်တို့အရေးကြီးပြီးတော့ဒါထောင်ချတယ်ပေါ့နော်ဟိုအလုတ်ကျန်းတဲ့ထောင်တန်းဆိုတော့ဒါကကျွန်တော်တို့ကပူရဇဝတ်မှုမဟုတ်ဘူးလေဥပဒေနဲ့မညီတာတွေကိုကျွန်တော်တို့ပြည်ကထားဆွေးနွေးကြပါတယ်အဲ့လိုမျိုးအခက်အခဲတွေကတော့အများကြီးပဲကျွန်တော်တို့ဆရာသမားကပေါ့မှာဟိုအစိုးရနဲ့နှိပ်ကွပ်မှုတွေကိုလည်းကျွန်တော်တို့ပြည်ကထားပြီးဆွေးနွေးကြပါပေါ့နော
်ဒီဥပဒေပြဋ္ဌာန်းနိုင်ဖို့တော့ခက်ခဲတွေကဘယ်လိုမျိုးတွေရှိနိုင်လဲဆိုတော့ထွက်သွင်းဆွေးနွေးမှုတွေရှိခဲ့တာရှင
်ဒီအမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးကျွန်တော်တို့အဓိကထားပြီးဆွေးနွေးတယ်ပေါ့နော်အမျိုးသားပညာရေးဥပဒေကနေထွက်လာတဲ့နောက်ပိုင်းအစိမ့်ပညာရေးဥပဒေမှာပါတဲ့ပါတိုက်တာလေးတွေကိုကျွန်တော်တို့ဆွေးနွေးကြတာပါကိုကဒီနဲ့မဲ့သူကမကြည့်နေတာရှိမယ်ပေါ့နော်အဲ့ဒါမျိုးဆိုကျွန်တော်တို့ညှိယူရမှာပေါ့နော်ဒါတို့တော့အဓိကထားပြီးပြောတာပေါ့နော်ဒါလွတ်တော်ပိုင်းဆိုင်ရာလုတ်ပေးနိုင်တာကိုတော့အန်ဒီကတော့သူလုတ်ပြီးတော့ပေါ့နော်တကယ်တမ်းလုတ်ပေးရမှာတော့ပညာရေးဝန်ကြီးဌာနပေါ့နော်အဲ့လိုမျိုးလေးတော့အပိုင်းလေးတော့ရှိတာပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ကဒါအန်ဒီနဲ့ဆွေးနွေးတာပထမဦးဆုံးအချိန်ဆိုတော့လေဟိုတော်တော်လေးအားရပါတယ်ကြည်လဲကြည်နေပါတယ်
ခုလိုမျိုးဖြစ်ကြပြီးတော့ကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျ